Welcome to the Voice of America in Burmese.
Mingla nyane ke ma tora shin mya shin Washington myo ro VOA American tan ga ni 2014 ku ni March la 9 ye taw ja ni nyane bai season ni ko Myanmar san daw chain nyane 6 nai khwe ga ni 9 nai thi line to meter 16 19 ne 25 ru ga ni dai yai thau le ni ba mi shin ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ပါရှင်ကျမခင်မြူထွေးပါယူကရိန်းနိုင်ငံရေးနဲ့ပတ်သက်လို့အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့အကြားမနေ့တုန်းကတနအိကြာဖုန်းနဲ့ဆက်သွယ်စကားပြောဆိုမှုတွေမှာနှစ်ဖက်အခြေခံသဘောတူညီမှုမရှိသလောက်ဖြစ်ခဲ့ရပါတယ်တခါထိုင်းနိုင်ငံဘန်ကောက်မြို့ကဆူရဆက်တင်ဆန္ဒပြသူတွေစခန်းချဆန္ဒပြနေတဲ့နေရာအနီးပြစ်ခတ်မှုတချို့ဖြစ်ပွားခဲ့ပြီးတော့လူနေရောက်ထဏ်ရာရရှိခဲ့ပါတယ်ဒီလိုမျိုးထူးခြားတဲ့ဒေသတွေနဲ့နိုင်ငံတကာကသတင်းတွေကိုမဆုမျက်မွန်တဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့မခင်ပြည်တွေရေသတင်းဆောင်မတွေကိုတင်ပြတဲ့ခါမှာတော့မျိုးဆောက်ဥပဒေတွေပြဋ္ဌာန်းရေးကိစ္စအပေါ်မှာသမရဥသိန်းစိန်အစိုးရကဘာတွေဆောင်ရွက်သွားဖို့ရှိပါသလဲ
သာသာရေးဝန်ကြီးဌာနနဲ့လောကဝန်ကြီးဌာနကလုပ်ရမယ်လုတ်တင်ပါလဲဆိုတော့ဥရင်းကုနဲ့ပတ်သက်ပြီးတော့ကော်မရှင်ဖွဲ့ပြီးစောင့်ရောက်မယ်လို့ပြောတာပဲဟုတ်ကျွန်တော်ကတော့ဟို
တမနာယုံပြောရေးဆိုခွင့်ရှိသူပါစောင့်မျှော်နားဆင်ကြပါရှင်တခါတရားဝင်တိုင်းသားပါတီတစ်ခုဖြစ်ရက်တီခွင့်ရသွားတဲ့ရခိုင်ပါတီအနေနဲ့2015ရွေးကောက်ပွဲအတွက်ဘာရီပြင်ဆင်မလဲဆိုတာလည်းကြားဖို့ရှိပါတယ်အခုတော့တောက်ကြနေညနေတရင်အစီအစဉ်ကိုမက်ခင်ဖြူထွေးနဲ့မတ်စုမြတ်မွန်တို့ကပြောပြပါအောင်ရှင်
ယူကရိန်းနိုင်ငံပြည်ပခန့်နဲ့ပတ်သက်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တနအီကြာဒီဖုန်းနဲ့ဆွေးနွေးပြောဆိုခဲ့ကြတာမှာနှစ်ဖက်အခြေခံသဘောတူညီမှုမရှိသလောက်ဖြစ်ခဲ့ပါတယ်။ဒီမနေ့တုန်းကဖုန်းနဲ့ဆက်သွယ်ပြောဆိုမှုအတွင်သမ္မတအိုဘားမားကခရိုင်းမီးယားကျွန်းဆွယ်ဒေသမှာရုရှားတပ်ဖွဲ့တွေတည်ရှိနေတာဟာယူကရိန်းနိုင်ငံရဲ့အချုပ်ချာအာဏာကိုချိုးဖောက်တာဖြစ်တဲ့အကြောင်းမစ္စတာပူတင်ကိုပြောဆိုခဲ့တယ်လို့အင်ဗျူရောကပြောပါတယ်။ဒီနေ့ရုရှားဆိုရကထုတ်ပြန်တဲ့ကြေညာချက်မှာတော့မစ္စတာပူတင်ကအနောက်နိုင်ငံတွေကြောထောက်နောက်ခံပေးထားတဲ့ယူကရိန်းခေါင်းဆောင်တွေဟာတရားဝင်မှုမရှိဘူးလို့ဆိုပြီးဒီယူကရိန်းအရှေ့ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေနောက်ခရိုင်းမီးယားနဲ့ပတ်သက်တဲ့ယူကရိန်းဆိုရရဲ့ဆုတ်ဖြတ်ချက်တွေဟာလည်းတရားမဝင်ဘူးလို့ပြောဆိုလိုက်ပါတယ်အမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးအထူးအရေးကြီးတဲ့အကြောင်းကိုမစ္စတာပူတင်ကအလေးနဲ့ပြောကြားတဲ့တစ်ချိန်တည်းမှာပဲယူကရိန်းကိစ္စနဲ့ပတ်သက်လို့အကူအညီတောင်းခံလာတဲ့အပေါ်မှာရုရှားဘက်ကလှစ်လူရှုမထားနိုင်သလိုရုရှားနိုင်ငံအနေနဲ့နိုင်ငံတကာဥပဒေတွေနဲ့အညီကူညီဆောင်ရွက်နေတာသာဖြစ်တယ်လို့ပြောဆိုပါရယ်ယူကရိန်းအကြမ်းတမ်းနဲ့ပတ်သက်လို့တန်တမာရေးဆိုင်ရာညှိနှိုင်းဖြေရှင်းမှုတွေလုပ်သွားဖို့အမေရိကန်သမ္မတအိုဘားမားကအဆိုပြုတင်ပြခဲ့တဲ့အကြောင်းနဲ့ဒီအဆိုပြုချက်တွေဟာရုရှားနိုင်ငံအတွက်ရောနောက်ယူကရိန်းပြည်သူတွေနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးအတွက်ကိုပါအကျိုးရှိစေမယ့်ကိစ္စဖြစ်တဲ့အကြောင်းလဲသမ္မတကပြောဆိုခဲ့တယ်လို့အင်ဗျူရောကပြောပါတယ်ရှင်
။ဒေသန္တရဆန္ဒခံယူပွဲကရတဲ့ရလဒ်နဲ့ယူကရိန်းရဲ့ခရိုင်းမီးယားဒေသရုရှားနိုင်ငံနဲ့ပေါင်းမယ်ဆိုတာကိုယဉ်ကျေးတိုးတက်နေတဲ့ကမ္ဘာမှာဘယ်သူကမှလက်ခံနိုင်မှာမဟုတ်ဘူးလို့ယူကရိန်းဝန်ကြီးချုပ်ကပြောကြားပြီးတော့သူ့ရဲ့ကြားဖြတ်အဆိုရအနေနဲ့ခရိုင်းမီးယားလွှတ်တော်ရဲ့လုပ်ရက်ကိုကန့်ကွက်ခဲ့ပါတယ်။သူ့အဆိုခွဲထွက်ရေးသမားတွေနဲ့ယူကရိန်းကိုတစ်ဆာဖောက်သူတွေရဲ့ဆုံးဖြတ်ချက်မှန်သမျှဟာတရားမဝင်တယ်လို့အခြေခံဥပဒေနဲ့ဆန့်ကျင်နေတယ်လို့ဒီကနေ့တောက်ကြနေမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ရာဆန်နီရာဆန်ညွတ်ကပြောကြားခဲ့ပါတယ်။ရုရှားအစိုးရထောက်ခံတဲ့ခရိုင်းမီးယားလွှတ်တော်ကရုရှားနိုင်ငံနဲ့ပူးပေါင်းမှုအတွက်ကြာသပတေးနေ့တုန်းကမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဆန္ဒခံယူပွဲကိုမတ်လ16ရက်နေ့မှာကျင်းပမယ်လို့ကြေညာခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ခရိုင်းမီးယားကလွှတ်တော်အမတ်တွေရဲ့ဆုံးဖြတ်ချက်အပေါ်မှာ KF ကယူကရိန်းအစိုးရတွေမကဥရောပအစိုးရတွေနဲ့အမေရိကန်အစိုးရကပါနိုင်ငံရေးအရာတုံ့ပြန်ခဲ့ကြပါတယ်။ဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့အမေရိကန်နဲ့ဥရောပခေါင်းဆောင်တွေကပြောကြားခဲ့ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာလည်းကြာသပတေးနေ့တုန်းကထပ်ပြီးတော့တယ်လီဖုန်းကနေပြီးတော့ဆက်သွယ်စကားပြောခဲ့ကြပါတယ်။ရုရှားတပ်တွေခရိုင်းမီးယားဒေသတွေကိုဝင်ရောက်လာခဲ့ပြီးခဲ့တဲ့သတင်းပတ်ထဲကယူကရိန်းနဲ့ရုရှားအစိုးရတွေကြားမှာတင်းမာနေပါတယ်။ယူကရိန်းဝန်ကြီးချုပ်ကတော့သူ့အစိုးရအနေနဲ့ရုရှားနဲ့ဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့အသင့်ပဲလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့ရုရှားအနေနဲ့တပ်တွေကိုပြန်ပြီးတော့ရုပ်သိမ်းရမယ်။ယူကရိန်းနဲ့သဘောတူထားတဲ့အတိုင်းလိုက်နာရမယ်။ခရိုင်းမီးယားခွဲထွက်ရေးအားပေးနေတာတွေကိုရပ်တန့်ကရရမယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်။
ဘိုးအာဖရိကသမ္မတနိုင်ငံရဲ့တောင်ပိုင်းဒေသတွေမှာရှိတဲ့မွတ်စလင်အများစုတုတ်တင်ရှင်းလင်းခံနေရတယ်လို့ကုလသမဂ္ဂဒုက္ခသည်များရေးဆိုင်ရာအကြီးအကဲအန်တိုနီယိုဂူတက်စကပြောလိုက်ပြီးတော့ဒီလုံခြုံရေးကောင်စီအနေနဲ့ဒီကိစ္စကူညီဖြေရှင်းပေးဖို့လဲသူနဲ့တခြားအရာရှိတွေကတောင်းဆိုလိုက်ပါတယ်။ဘိုးအာဖရိကသမ္မတနိုင်ငံရဲ့အခြေအနေဟာအလွတ်အလွန်ကိုဆိုးရွားနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုလုပ်ငန်းများဆိုင်ရာအကြီးအကဲဖလေရီယာအီမုစ်ကလည်းလုံခြုံရေးကောင်စီကိုပြောခဲ့တာပါ။ ။အကြမ်းဖက်မှုတွေဟာအဲ့ဒီဒေသအတွင်းမှာရောဒီတနိုင်ငံလုံးဥတိုင်းတာအထိပါပြန့်နှံ့ဖြစ်ပွားနေပြီးခိုင်မာမှုမရှိတဲ့အစိုးရဌာနတွေဟာဆိုရင်လည်းအခုဆိုရင်ဒီဘန်ကူးမြို့နဲ့တခြားနေရာတွေမှာလုံးဝပြိုပြက်တဲ့အခြေအနေဆက်ရောက်နေပြီလို့ Miss Amos ကပြောသွားပါတယ်။မွတ်စလင်နဲ့ခရစ်ယာန်လက်နက်ကိုင်တပ်ဖွဲ့တွေအကြမ်းတိုက်ပွဲတွေကြောင့်အရက်သားတွေအများအပြားသေဆုံးခဲ့ရပြီးထောင်ပေါင်းများစွာသောပြည်သူတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတဲ့ဘူအာဖရိကသမ္မတနိုင်ငံကိုကုလသမဂ္ဂညီညွတ်ရေးတပ်အင်အား 12,000 ဆေလွတ်တင်မတင်စွာကိုဒီလုံခြုံရေးကောင်စီကစဉ်းစားနေတာဖြစ်ပါတယ်ဘူအာဖရိကသမ္မတနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကတော့တိုင်းပြည်မဆုံးရှုံးရအောင်မဲအရေးဟာဒီညဉ့်ရီတက်ဖွဲ့တွေအပေါ်မှာမူတည်နေတယ်လို့ဆိုပြီးတော့ကုလသမဂ္ဂအနေနဲ့တက်ဖွဲ့တွေအ мян ဆုံးဆေလွတ်အကူအညီပေးဖို့ပြောကြားထားပါတယ်ရှင်
။ကွန်ဂိုနိုင်ငံကပြည်သူ့စစ်ကောင်းဆောင်ဟောင်းဂျပန်ကတန်ကကို2003ခုနှစ်တုန်းကဆေးရစွေကျူးလွန်မှုလူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေမှာအလိုဘူးဒူအလိုပါလုပ်မှုနဲ့အပြစ်ရှိတယ်လို့အပြည်ပြည်ဆိုင်ရာရာဇဝတ်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းကဘိုဂိုရိုရွာမှာ2003ခုနှစ်တုန်းကလူပေါင်း200လောက်ကိုတပ်ဖြတ်တဲ့ပြည်သူ့စစ်အဖွဲ့ကိုကတန်ဂါကဖွဲ့စည်းကူညီထောက်ပံ့ခဲ့တယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ Netherlands နိုင်ငံ Hague မြို့မှာဒီကနေ့အမှုကြားနာချိန်မှာ Simba Chindiji လို့ခေါ်ကြတဲ့ဒီအသက်35နှစ်အရွယ်ကတန်ဂါကတော့ဗာခံစားချက်မှမရှိတဲ့ပုံမြင်ရပါတယ်။ကတန်ဂါဟာလူသတ်မှုအရသားတွေအပေါ်တိုက်ခိုက်မှုပိုင်ဆိုင်မှုတွေကိုဖျက်ဆီးမှုနဲ့လူရဲမှုတွေမှာအပြစ်ရှိကြောင်းတွေ့ရှိပါတယ်။မတိမ်မှုလိမ်ပိုင်းဆိုင်ရာအဓမ္မအကြမ်းဖက်မှုနဲ့ခလေးစစ်သားတွေအုံပြုမှုနဲ့ဆိုင်တဲ့ဆွဲချက်အတွက်တော့တရားသေးလွတ်ပါရဲတိုက်ခိုက်မှုတွေမှာကတန်ကဓာတ်ရိုက်ပါဝင်နေတဲ့ဆိုတာကိုအတိမပြုနိုင်ပေမဲ့ Patriotic Resistance တပ်တွေအပေါ်မှာဓာတ်ရိုက်ထိန်းချုပ်မှုရှိခဲ့ပြီးတော့တိုက်ခိုက်မှုတွေကိုသူကစီစဉ်ကူညီခဲ့တယ်ဆိုတာတွေ့ရှိတယ်လို့တရားသူကြီးကပြောပါတယ်ရှင
်ဗီယိုအမေရိကန်တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10953ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနေညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအစိုးရဆက်ကျင်ဆန္ဒပြသူတွေရဲ့အဓိကစခန်းချဆန္ဒပြရာနေရာနီးမှာပြီးခဲ့တဲ့ညပိုင်းကဖြစ်ခဲ့တဲ့တိကျဖြစ်ရပ်နှစ်ခုအတွင်းလူနှူးတနက်နဲ့ပြစ်ခတ်ခံရပြီးတော့ဒဏ်ရာတွေရခဲ့ကြတယ်လို့ထိုင်းစစ်ဘက်ဆိုင်ရာအရာရှိတွေကပြောပါရယ်။ပြည်သူဒီမိုကရေစီပြုပြင်ပြောင်းလဲရေးကော်မတီအဖွဲ့ဝင်တွေဆန္ဒပြနေကြတဲ့လုံဖီနီပန်းချန်အနီးမှာပြစ်ခတ်တာတချို့ကြားခဲ့ရပြီးတဲ့နောက်အမျိုးသားတအူးနဲ့အမျိုးသမီးတအူးထံရရခဲ့တဲ့အကြောင်းအဝဝန်ရေးပေါ်ဌာနကဒီကနေ့မနက်ပိုင်းမှာပြောဆိုခဲ့တာပါသူတို့ကိုစေယုံတွေကိုပို့ပြီးတော့ကုသခဲ့ရပြီးတော့အခုတော့စေယုံကနေပြန်ဆင်းနိုင်တဲ့အခြေအနေရှိပြီလို့ပြောပါတယ်ထိုင်းနိုင်ငံမှာနိုင်ငံရေးပြည်ပခါတွေစတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နိုဝင်ဘာလကစလို့လူ20လောက်သေဆုံးခဲ့ရပြီးလူပေါင်း900ကျော်ထံရရရှိခဲ့ကြတာဖြစ်ပါတယ်အစိုးရဆက်ကျင်ဆန္ဒပြသူတွေဟာဂျာပြက်အစိုးရဝန်ကြီးချုပ်ယင်းလတ်ရှင်နဝက်ယာရုကနေနှုတ်ထွက်ပေးပြီးနိုင်ငံရေးစနစ်နဲ့ဌာနပိုင်းဆိုင်ရာအလုံးစုံပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားနိုင်ဖို့အတွက်ရွေးကောက်တင်မြှောက်မှထားတဲ့ဂျာပြက်ကောင်စီတည်းရဲ့အဖွဲ့အစည်းပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မလေးရှားနိုင်ငံရဲ့အတိုက်ခံကောင်းဆောင် NY Ibrahim အပေါ်မှာလိင်လူချင်းဆက်ဆံတဲ့အမှုအတွေ2012ခုနှစ်တုန်းကတရားသေးလွှတ်ပေးထားတဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံးကပြန်လည်ပြင်ဆင်ပြီးတော့စီရင်ချက်ချခဲ့ပါတယ်2008ခုနှစ်တုန်းက Mr. Anwar ဟာသူ့ရဲ့လက်ထောက်အမျိုးသားနဲ့လိင်ဆက်ဆံခဲ့တဲ့အမှုအတွေအပြစ်ရှိတယ်လို့အယူခံတရားရုံးကဒီကနေ့တောက်ကြနေ့မှာဆုံးဖြတ်လိုက်ပါတယ်တရားခွင်မှာစစ်ဆေးတဲ့ DNA အထောက်အထားတွေဟာမသက်ရှင်းတော့လို့ဆိုပြီးတော့အောက်တရားရုံးတစ်ခုက Mr. Anwar ကို2012ခုနှစ်တုန်းကတရားသေးလွှတ်ပေးခဲ့ပါတယ်မလေးရှားနိုင်ငံရဲ့ဥပဒေအရလိင်လူချင်းဆက်ဆံသူကိုအနှစ်20အထိထောင်ဒဏ်ချလို့ရပါတယ်အခုလိုသူ့အပေါ်အစိုးရကအမှုစဉ်ဆွဲချက်ထင်တာဟာသူ့ရဲ့နိုင်ငံရေးလုပ်ငန်းတွေကိုဖျက်ဆီးခြင်းလို့ဖြစ်တယ်လို့အသက်66နှစ်ရှိပြီဖြစ်တဲ့ Anwar Ibrahim ကပြောပါရယ်အခုလိုအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်မတ်လ23ရက်နေ့မှာကျင်းပမယ်ဒေသန္တရရွေးကောက်ပွဲမှာသူဝင်ပြီးတော့အရွေးခံဖို့ခက်ခဲစေမှာဖြစ်ပါရယ်တကယ်သာဝင်ပြီးတော့အရွေးခံနိုင်ရင်တော့ဝါရဲနိုင်ငံရေးသမားဖြစ်တဲ့ Mr. Anwar အနိုင်ရမယ်လို့တော်တော်များများကမျှော်လင့်ထားကြပါရယ်ရှင
်ဖိပားရောက်တိဘက်ဘာသာရေးဖုံးတော်ကြီးဒလိုင်းလမ်းမဟာကြာတာပင်းနေတဲ့ုံကအမေရိကန်အထက်လွှတ်တော်မှာပထမဆုံးအကြိမ်ဗုဒ္ဓဘာသာအစဉ်အလာဆုတောင်းမှုတစ်ခုကိုဦးဆောင်ဝတ်ပြုပေးခဲ့ပြီးသမိုင်းမှတ်တမ်းတင်လိုက်ပါတယ်။ဖုန်းတော်ကြီးဒလိုင်းလာမအရင်တုန်းကဒီအမေရိကန်လွှတ်တော်ကိုအကြိမ်ကြိမ်ရောက်ခဲ့ပြီးဖြစ်ပေမဲ့လို့အခုလိုမျိုးဒီအမေရိကန်အလွှတ်တော်အမတ်တွေကိုတရားဒေသနာပွားများပေးခဲ့တာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။အစပိုင်းမှာတိဘက်ဘာသာစကားနဲ့ပြောသွားခဲ့ပြီးနောက်ပိုင်းမှာတော့သူ့ရဲ့ဒီစိတ်ခန္ဓာကိုယ်အတွင်းကနေခွန်အားတွေပေးနိုင်ခဲ့တယ်လို့ဆိုတဲ့သူ့ရဲ့အကြိုက်ဆုံးနေ့စဉ်ဝတ်ပြုဆုတောင်းမှုကိုဦးဆောင်ဝတ်ပြုပေးခဲ့တာပါ။ အနန္တဆက်ကြဝလာကြီးတည်ရှိနေသည်၍အနန္တတတဝါတွေတည်ရှိနေသည်၍ကျွန်ုပ်အသက်ရှင်နေသည်၍ဤကမ္ဘာလောကကြီးရဲ့ဆင်းရဲဒုက္ခတွေပပြအောင်ကူညီဆောင်ရွက်နိုင်သူဖြစ်ရပါလို့ဤလို့ဘုန်းတော်ကြီးဒလိုင်လာမားကတိုင်တယ်ဆုတောင်းသွားခဲ့ပါတယ်။ဘုန်းတော်ကြီးဟာအောက်လွတ်တော်ဩဂတ်ထရီပက်ဘလီကန်ပါတီလွတ်တော်အမတ်ဂျွန်ဘီနာနောက်ဒီမိုကရက်လူနည်းစုခေါင်းဆောင်နန်စီပလိုစီတို့နဲ့လည်းနောက်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာတရားအချင်းချင်းအပြန်အလှန်တိခန့်နိုင်မှုတွေရှိဖို့ဖုန်တော်ကြီးရဲ့ကြိုးပမ်းဆောင်ရွက်မှုတွေဟာအမေရိကန်လွတ်တော်မှာပါတီနည်းရဲ့အတူရှင်တွဲပူးပေါင်းလှုပ်ဆောင်နိုင်တဲ့စိတ်ဓာတ်တွေကိုလည်းဖြစ်ပေါ်စေတယ်လို့ဂျွန်ဘီနာနဲ့နန်စီပလိုစီတို့နှစ်ဦးစလုံးကလည်းပြောခဲ့ပါတယ်။နောက်ပိုင်းမစ္စတာလယ်ရီကင်းနဲ့ရုပ်သံတွေ့ဆုံမေးမြန်းခန်းမှာတော့ဖုန်တော်ကြီးဒလိုင်လာမားကလိင်တူစုံမဲ့သူတွေတရားဝင်ပေါင်းသင်းဆက်ဆံမှုကိုသူမကန့်ကွက်တဲ့အကြောင်းလူနှစ်ဦးသူတို့ချင်းနဲ့နှစ်သက်ရာရွေးချယ်နိုင်တယ်လို့ဒါဟာသူတို့ရဲ့ကိုယ်ပိုင်ကိစ္စသာဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်။
ကဘာကြီးပူနွေးလာမှုကြောင့်ငှက်ဖျားယောဂဖြစ်လေဖြစ်တာမရှိတဲ့နေရာတွေအထီကိုအသက်ဆုံးရှုံးနိုင်တဲ့ဒီယောဂဟာပြန့်နှံ့ရောက်ရှိနိုင်တယ်လို့ဗြိတိန်နဲ့အမေရိကန်သုတေသီတွေကခန့်မှန်းလိုက်ပါတယ်။ရာသီဥတုပြောင်းလဲလာမှုကြောင့်ငှက်ဖျားယောဂနဲ့တက်ရောက်မှုတွေကိုအငင်းပွားစရာမရှိလောက်အောင်ကိုအထောက်အထားတွေတွေးရှိခဲ့တယ်လို့နောက်ဆုံးထုတ် Science စေသိပ္ပံ Channel ထဲမှာသိပ္ပံပညာရှင်တွေကရေးသားခဲ့ပါတယ်ရှင
်။မခင်ပြွေထွေနဲ့မဆွမျက်မုံတို့ကနောက်ဆုံးရသတင်းတွေကိုပြောပြသွားတာပါရှင် VOA မြန်မာပိုင်းရဲ့တောက်ကြနီညနေခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေတာပါအခုတော့သတင်းဆောင်မတွေကိုတလှည့်တင်ပြမှာပါရှင်မျိုးဆောက်ဥပဒေတွေပြဋ္ဌာန်းနိုင်ရေးအတွက်သမ္မတကကော်မရှင်ဖွဲ့လှုပ်ဆောင်မယ်လို့ပြည်ထောင်စုလွှတ်တော်ကပြန်ကြားလိုက်ပါတယ်မျိုးဆောက်ဥပဒေတွေပြဋ္ဌာန်းနိုင်ရေးအတွက်အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဗဟိုအဖွဲ့ဥက္ကဋ္ဌအင်းစိန်ရွာမဆရာတော်ရဲ့ပန်ကြားချက်ထဲကဘာသာကူးပြောင်းမှုဆိုင်ရာနဲ့လူဦးရေတိုးပွားမှုနှုန်းထိန်းညီရေးဆိုင်ရာတို့အတွက်ကော်မရှင်ဖွဲ့မှဖြစ်တဲ့အကြောင်းသမရယုံကပြောပါရယ်မတ်တိန်ကီထိုင်ရေးပြေဆုံးကိုပြောပြပေးပါအောင်ရှင
်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဗဟိုရဲ့ဥက္ကဋ္ဌဗဒ္ဒနာတိလောကဘိဝန္တာအင်းစိန်ရွာမဆရာတော်ကမျိုးဆောင်ဥပဒေ၄ရပ်ပြဋ္ဌာန်းပေးဖို့အတွက်လူပေါင်း73သိန်းတို့ရဲ့လက်မှတ်နဲ့အတူတင်ပြထားတာကိုသမရဦးသိန်းစိန်ကဥပဒေများပြဋ္ဌာန်းပေးရေးလွှတ်တော်ထံကိုတဆင့်ပေးပို့ခဲ့ပါရယ်ပြည်ထောင်စုလွှတ်တော်ကသမရပေးပို့လာတဲ့မျိုးဆောင်ဥပဒေပြဋ္ဌာန်းနိုင်ရေးအချက်တွေကိုအစိုးရဝန်ကြီးဌာနတွေနဲ့ပြည်ထောင်စုတရားဥပဒေချုပ်ရုံးတို့ကိုတာဝန်ပြန်လည်ခွဲပေးခဲ့တာပါဒီလိုခွဲပေးတဲ့အထက်မှာဆိုရင်ကိုယ်ွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာကိုသာသနာရေးဦးစီးဌာနလက်ထပ်ထိမ်းမြှားခြင်းဆိုင်ရာနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာကိုပြည်ထောင်စုဥပဒေချုပ်ရုံးလူဦးရေတိုးပွားနှုန်းထိန်းညှိရေးဆိုင်ရာကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကဥပဒေချမ်းနေရေးဆွဲပြီးလွှတ်တော်ကိုပြန်ပြီးတင်ပြဖို့ပြန်ပြီးတော့အကြောင်းကြားလိုက်တာဖြစ်ပါတယ်။မျိုးဆောင်ဥပဒေတင်ပြချက်တွေကဥပဒေပြုရေးနှစ်ရက်တို့ဖြစ်ကြတဲ့ကိုယ်ွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာနဲ့လူဦးရေတိုးပွားနှုန်းထိန်းညှိရေးဆိုင်ရာတို့အတွေ့အစိုးရကတာဝန်ယူလှုပ်ဆောင်ရမှာဖြစ်လို့တမရကကော်မရှင်ဖွဲ့လှုပ်ဆောင်ဖို့ပြောဆိုတာဖြစ်တဲ့အကြောင်းတမရရုံညွှန်ကြားရေးမှူးဦးစော်ထီးကပြောပါတယ်
။ကိုယ်ွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေခံလိုက်ဝန်ကြီးဌာနနဲ့သက်ဆိုင်တယ်ဆိုပြောတယ်နောက်နံပါတ်2ကလက်ထပ်ထိမ်းမြှားခြင်းဆိုင်ရာဥပဒေတရားလွတ်တော်ချုပ်နဲ့ဆိုင်တယ်လို့ပြောတယ်။နောက်တလင်တမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေတရားလွတ်တော်ချုပ်နဲ့ဆိုင်တယ်ဆိုပြောတယ်။နောက်လူဦးရေတိုးပွားနှုန်းထိန်းချုပ်ရေးထိန်းချုပ်ခြင်းဆိုင်ရာဥပဒေအဲ့ဒါကိုတော့ကျွန်တော်တို့လောက်ဝကနဲ့သက်ဆိုင်တယ်ဆိုပြီးပြောတယ်ပေါ့။ကျွန်တော်တို့လောက်ရမယ်နှစ်ခုပေါ့နော်။သာသာရေးဝန်ကြီးဌာနနဲ့လောက်ဝကဝန်ကြီးဌာနကလောက်ရမယ်လုတ်တင်ပါလေဆိုတော့ဥရေနှစ်ခုနဲ့ပတ်သက်ပြီးတော့ကော်မရှင်ဖွဲ့ပြီးဆောင်ရွက်သွားမယ်လို့ပြောတာပဲဟုတ်ကျွန်တော်ကတော့ဟိုနှစ်ခုကတော့တရားလွတ်တော်ချုပ်ကအင်ဒီဘန်နဲ့မှန်နိုင်ပါတော့တရားမှန်နိုင်ဖြစ်တဲ့အတွက်သူ့ကိုပဲဆက်သွယ်ဆောင်ရွက်ဖို့ဆိုတော့ကျွန်တော်တို့ကပြောလိုက်တာလေဟုတ
်ဘာသာကူးပြောင်းမှုနဲ့လူဦးရေတိုးပွားနှုန်းထိန်းညှိရေးဆိုတဲ့အချက်တွေဟာတိတ်ကိုအကဲဆက်တာမို့အခုလိုကော်မရှင်ဖွဲ့လှုပ်ဆောင်ရတာဖြစ်တဲ့အကြောင်းလဲသမရယုံညွှန်ကြားရေးမှုကပြောပါတယ
်ဥရေတခုပြောရတယ်ဆိုတာကဒီလူလူတို့နဲ့ consolidation ပေါ့နော်သက်ဆိုင်ရာနေပယ်မှာရှိတဲ့ပါဝင်ပတ်သက်သူတွေရဲ့ opinion တွေနောက်လက်တွေ့ကောင်းတဲ့ပေါ်ဆောင်ရွက်မဲ့ဟာတွေနောက်ကျွန်တော်တို့နဲ့နိုင်ငံကနေပြီးတော့ international ပေါ့နော် agreement တွေတိတိမှတ်ရေးထိုးထားတဲ့နိုင်ငံတကာအနေအင်းတွေအကူလာသမဂ္ဂအပါအဝင်ပေါ့နော်ဂျန်နဲ့ကျွန်တော်တို့မြန်မာနိုင်ငံပါဝင်ဖွဲ့စည်းထားတဲ့ဖွဲ့စည်းတွေကဟိုချုပ်ဆိုထားတဲ့စာချုပ်စာတမ်းတွေနောက်တစ်ခုကကျွန်တော်တို့နိုင်ငံရဲ့အရှိဟိုတည်ဆဲဥပဒေတွေပေါ့နောက်အရေးကြီးတာကကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေ။အဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီရမယ်။ဒါမျိုးတွေပေါ့နော်။နောက်အကောင့်တွေပေါ်တဲ့နေရာမှာလည်းအကောင့်တွေပေါ်တဲ့ဌာနဆိုင်ရာတွေမှာလောလောကူကူရှင်းရှင်းလင်းလင်းကောင်းတယ်ပုံနဲ့မယ်။ပြည်သူလူထုကလည်းဒီဟာကိုရှင်းလင်းလွယ်ကူပြီးတော့လိုက်နာဆောင်ရွက်နိုင်တဲ့ဥပဒေရှိရမယ်။အဲဒီပုံမှာလည်းကျွန်တော်တို့ပြည်သူလူထုရဲ့အကြံဉာဏ်ပြည့်ကျက်တွေလည်းအများကြီးယူဖို့လိုတယ်။ ဲ့တော့ပြည်ပြည်စုံနဲ့ဥပဒေဆိုတာကတော့ဥပဒေတစ်ခုကပြည်ပြည်စုံတယ်လို့လုံးဝတစ်ချက်ချပြောလို့မရဘူးနော်အချိန်နေပြောင်းလဲလာတာတခြားအချိန်နေပြောင်းလဲချက်တွေရှိလာတယ်များသူကတော့စိတ်မြတ်တပြင်းညီကြံလဲပြင်ဆင်မှုဝယ်လို့ပါပဲဟုတ်
ကိုယ်ခွေရဘာသာကူပြောင်းမှုလူရည်ထင်းချုံမှုစာရာတွေကိုဥဆောင်တင်ပြတာကဗုဒ္ဓဘာသာယဟန်တော်ဖြစ်နေတာကြောင့်ကိုယ်ခွေရဘာသာပေါင်းစုံရှိနေတဲ့မြန်မာပြည်သူတွေအတွက်အခွင့်အရေးတန်းတူညီမျှမှုကိုရောအာမခံချက်ရှိပါမလားဆိုတာကိုလည်းသမရယုံညွှန်ကြားရေးမှုဥစော်ထေကအခုလိုပြန်ပြီးတုံ့ပြန်ပါတယ်
။ဘာကြောင့်လဲဆိုတော့ဆရာတော်ဘုရားကြီးရဲ့ထောကြားချက်ကဘာသာကူပြောင်းခြင်းဆိုင်ရာဥပဒေပြည်ပြည်ကနေအတ္တမမပေါ့နော်ဆိုလိုတာကသူပြောတာကဘာသာကူးပြောင်းတဲ့နေရာမှာအတ္တမအနည်းပေါ့နော်အတင်းကျအနည်းနဲ့ကောင်းတာတွေမရှိဖဲနဲ့ကာယကံရှင်ရဲ့သဘောဆန္ဒနဲ့အညီအဲ့လိုမျိုးပြောင်းလဲတာမျိုးဖြစ်တင်နေဆိုတော့ဟာပေါ့ဘာသာကူးပြောင်းတဲ့ဟာကိုအဲ့လိုမျိုးနိုင်တဲ့စီရင်ကြောင်းတာမျိုးအတင်းကျပြောင်းတာမျိုးပေါ့နော်ချင်းချောက်ပြီးတော့ပြောင်းခိုင်းတာမျိုးတွေလုပ်လို့မရအောင်ဥပဒေရှိရဆိုရင်အဲ့ဒါကိုမလုပ်ကြဘူးပေါ့နော်အာရန်ရှင်ရမျိုးသဘောဆန္ဒတော့ကိုယ်ကိုယုံကြည်တာကတော့အကောင်းဆုံးပါအဲ့တော့ဒါကိုကျွန်တော်တို့ထည့်သွင်းစဉ်းစားနေတဲ့အချိန်ကဒီလိုရှင်ပါဟုတ်လူရေတော်ဘာနုံထင်းကျင်းဆိုင်ရာဥပဒေဘာကြောင့်ပြဌာန်းနေတယ်လဲဆိုတော့သူပြောတာကမိမိနိုင်ငံရဲ့ငယ်ငယ်ကျယ်ဝန်းရအချုပ်ချာအာဏာတည်ခြင်းရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆန္ဒရေးပညာရေးဆိုင်ရာလုံလောက်သောအောက်ချောက်မှုပေးနိုင်စေရေးတို့တဲ့ဘာသာပေါင်းစုံကိုယ်ကိုယ်သူများလိုက်နာရင်ရည်ရွယ်ရေးပြဌာန်းစီလိုခြင်းဖြစ်သောသူကဆိုတော့ကဘာသာပေါင်းစုံကိုယ့်ရဲ့သူများလိုက်နာရယ်ဆိုပြီးတော့ပြောထားတယ်ဗျာအဲ့တော့ तू ကဘယ်ဘာသာဘယ်ဘာသာမဟုတ်အကုန်လုံးလိုက်နာတဲ့နဲ့ဥပဒေဆိုပြီးတော့ပြောတယ
်ကော်မရှင်ကတော့ဘာသာပေါင်းစုံပါဝင်ဖွဲ့စည်းရမှာဖြစ်တဲ့အကြောင်းသမ္မတရုံညွှန်ကြားရေးမှူးဦးစော်ထေကပြောပြီးမယ်ဘယ်သူတွေပါဝင်မယ်ဆိုတာကိုတော့မသိရသေးပါဘူးရှင
်မတ်တင်ကြီးထိုက်ပါရှင်တိုင်းဒေသပါတီနှစ်ခုဖြစ်တဲ့ရခိုင်တိုင်းဒေသများတွတ်တက်ရေးပါတီ RNDP နဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD တို့ကိုဖြတ်သိမ်းပြီးတော့ရခိုင်အမျိုးသားပါတီ ANP ဖြစ်တရားဝင်တီထောင်ခွင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ခွင့်ပြုလိုက်ပါတယ်တိုင်းဒေသပါတီတစ်ခုအနေနဲ့လည်းမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal ပြည်ထောင်စုပေါ်ထွန်းလာရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချမ်းကြီးပြောပြပေးပါအောင်ရှင်
ဟုတ်ပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့2010ရွေးကောက်ပွဲမှာရခိုင်လူထုထောက်ခံမှုအများဆုံးရခဲ့တဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP တို့ကိုတရားဝင်ဖျက်သိမ်းပြီးတော့ရခိုင်မျိုးသားပါတီ ANP ကိုတရားဝင်နိုင်ငံရေးပါတီအဖြစ်ဒီကနေ့မတ်လ6ရက်နေ့နေ့စွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအတိအမှတ်ပြုခဲ့တာဖြစ်ပါတယ်အခုလို RNDP နဲ့ ALD ပါတီနှစ်ဖွဲ့ပေါင်းစည်းဖို့ဆုံးဖြတ်ခဲ့တာဟာပါတီနှစ်ခုကြားမှာကြီးမားတဲ့မူဝါဒကွဲပြားမှုမရှိတာပြီးတော့ရခိုင်ပြည်နယ်မှာအင်အားတောင့်တင်းတဲ့အမျိုးသားပါတီတရက်ပေါ်ထွန်းလာစေဖို့နဲ့လာမယ့်2015ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ပါရည်ရွယ်ပြီးပေါင်းဆက်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ RNDP အထွေထွေအတွင်းရေးမှူးဦးလာစောကပြောပါရယ်ဒါကြောင့်ဒီကနေ့ကစလို့တရားဝင်ပေါ်ပေါက်လာခဲ့တဲ့ ANP ရခိုင်မျိုးသားပါတီအနေနဲ့လက်ရှိရခိုင်ပြည်နယ်အရေးပြဿနာဖြေရှင်းဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာဖို့အတွက်ကိုဦးစားပေးလှုံ့ဆော်သွားမှာဖြစ်တယ်လို့ဦးလာစောကအခုလိုပြောပါတယ
်ကျွန်တော်ကတရုတ်ဒီမိုကရက်တစ်ပါတီဆိုတော့ကျွန်တော်တို့ဒီရခိုင်မှာကြုံတွေ့နေရတဲ့တင်ခေါ်မှုတွေပြဿနာတွေကိုကျွန်တော်တို့ဖြေရှင်းဖို့ကြိုးစားမှာပေါ့နောက်တစ်ခုကတော့ကျွန်တော်တို့ကလာမယ့်2015 election ပေါ့လေ2015 election မှာကျွန်တော်တို့အနေနဲ့ရခိုင်လူထုရဲ့ဆန္ဒကိုခံယူပြီးတော့ကျွန်တော်တို့ကရွေးကောက်ပွဲအနိုင်ရရှိရမှဒီကျွန်တော်တို့ရခိုင်ပြည်မှာရခိုင်ပြည်သူတွေရဲ့မျိုးသားရေးခံစားခွင့်တွေရရှိရေးနောက်အဲ့ဒီဟာကျွန်တော်တို့ဒီ Federal ပြည်ထောင်စုပေါ်ထွန်းလာရေးထက်မှလည်းကျုံဝင်ပါတယ်နော်အဲ့ဒီလမ်းကြောင်းတိုင်းပဲကျွန်တော်တို့ ANP နဲ့တော့မှာပ
ါရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီဟာ2012ခုနှစ်မေလကုန်မှာတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခဲ့တဲ့ပါတီတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံမှာရှစ်လေးလုံးလူထုအုံကြွားမှုဖြစ်ခဲ့ပြီးတဲ့နောက်ပထမဦးဆုံးအကြိမ်လုပ်ခဲ့တဲ့1990ရွေးကောက်ပွဲမှာလည်းရခိုင်တိုင်းရင်းသားအများစုရဲ့ထောက်ခံမှုကိုရရှိခဲ့တဲ့ပါတီလေးဖြစ်ပါတယ်။ဒါ့အပြင်အခုအစ်စ်ဖွဲ့စည်းခဲ့တဲ့ AMP ရခိုင်မျိုးသားပါတီရဲ့ဘုံရည်တည်ချက်အနေနဲ့အရင်စစ်ဆိုးရလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးစားသွားမယ်လို့လည်းဦးလာစောကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ဘုံရည်တည်ချက်ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာပြီပဲ။နောက်တစ်ခုကကျွန်တော်တို့ဒီခိုင်ပြည်သူတွေရဲ့တကယ်ရပိုင်ရတင်ရခဲ့တဲ့အမျိုးသားခံစားခွင့်တွေကိုအပြည့်အဝရရှိရေနော်နောက်တစ်ခုကကျူတာပြောတဲ့ပေါ်လီဒီ2015 election ကိုဖျက်ပြီးတဲ့အခါမှာလဲကျွန်တော်တို့ဟို2010ရုံးကလို့တွေ့ကြမျိုးပေါ်လီဒီခိုင်ပါရခိုင်နိုင်ငံရေးပါတီတွေကရွေးကောက်ပွဲမှာနိုင်ရပါရတာနဲ့ တော့ရခိုင်ပြည်နယ်အစိုးရကြတော့ကျွန်တော်ကြံခိုင်ရေးပါတီကလက်အုပ်မှုယူပြီးဖွဲ့တော့တာတို့အခွင့်အရေးယူတော့တာမျိုးအဲ့လိုမျိုးတွေကဒါဒီမိုကရေစီရဲ့ဆန်နှုန်းနေလည်းမကိုင်းညီဘူးအဲ့တော့အဲ့ဒီဆန်နှုန်းတွေကိုတော့ကျွန်တော်တို့ရှေ့ဖြတ်ဖို့ကြိုးစားရမယ်တော့ရှေ့ဖြတ်နိုင်လို့မလို့ကျွန်တော်ယုံကြည်တယ်အဲ့တော့အဲ့ဒီကိစ္စဟာလည်းပဲဒီဖွဲ့စည်းအုပ်ချုပ်မှုပြည်ပြင်ပေါ်နေတဲ့အများကြီးပတ်သက်ပါတယ်အဲ့တော့ကျွန်တော်ဖွဲ့စည်းအုပ်ချုပ်မှုပြည်ပြင်ကြောင်းလေးပါပြီးတစ်ဆင့်ကျွန်တော်တို့ရခိုင်ပြည်နယ်မှာစစ်မှန်တဲ့ယူကော့ပွဲစစ်မှန်တဲ့ယူကော့ပွဲကတစ်ဆင့်ကျွန်တော်တို့ရခိုင်ပြည်နယ်ဆိုတာပေါ်ထွန်းလာရေးကန်ဒီဒီလူထူရဲ့တကယ်ကိုပါကြာထက်ခွင့်ပြီးဝါရရှိရေးဖက်ဒရယ်နိုင်ငံတည်တည်ဆောက်ရေးဆိုတဲ့လမ်းကြောင်းပေါ်မှာပဲကျွန်တော် ERP နဲ့ဒီဇိုင်းတော့၆တော့ပါမယ
်ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအတည်ပြုလိုက်တဲ့ဒီ ANP ရခိုင်မျိုးသားပါတီမှာလောလောဆယ်ဦးအေးတောင်ကိုဥက္ကဋ္ဌအဖြစ်ဒေါက်တာအေးမောင်ကိုဒုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပြီးမကြခင်မှာ ANP ပါတီရဲ့ဗဟိုလုံးမှုဆောင်တွေအပါအဝင်ပါတီဝင်တွေကိုတာဝန်တွေခွဲဝေပေးဖို့စီစဉ်သွားမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်
သောရရှိမြတ်ခင်တချိန်ကမြန်မာနိုင်ငံကိုနေကြယ်သမားတွေသိမ့်ပိုက်ခဲ့တာဟာမြန်မာသင်္ဟန်ဇာတ်ကိုသူတို့လိုချင်တတ်မဲ့လို့ဖြစ်ပါတယ်လောလောဆယ်မှာလည်းဒီတဘာဝသင်္ဟန်ဇာတ်ကိုဖော်ထုတ်လုတ်ကင်လာတဲ့အတွက်တမန်ပြည်သူတွေရဲ့နစ်နာမှုမကျေနပ်မှုတွေသာပိုချနေရပါတယ်ဆိုတော့ကတဘာဝသင်္ဟန်ဇာတ်ကြွယ်ဝခြင်းသည်မြန်မာနိုင်ငံအတွက်ဆုလက်တပါဟုတ်ပါရဲ့လားစိန်စားသိမှုများဖြစ်နေလေသလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်အဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-3-2-3-2-5-5-5-4 fax နံပါတ်ကတော့1-3-2-3-2-5-5-5-2ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်တော့ပါတယ်။
ကြောင်တဲ့ညနေခင်း VOE မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ရန်ကုန်တိုင်းအတွင်းမှာစစ်တပ်ပိုင်းမြေနဲ့ပြည်သူပိုင်းမြေကျူးကျော်တဲ့ဆိုပြီးတော့ဖယ်ရှားခံရတဲ့အိုးအိမ်မဲ့ဖြစ်ရတဲ့ဒုက္ခတွေထောင်ကနန်းလောက်ရှိနေတယ်လို့လူမှုရေးလှုပ်ဆောင်နေသူတွေကပြောဆိုနေတဲ့အချိန်တောတွင်းမှာပဲဒုက္ခတွေနေထိုင်ရာဘုံကြီးကျောင်းနဲ့ခိုးလုံရာနေရာတွေဟာထပ်မံဖျက်ဆီးခံနေရတယ်လို့စုံစမ်းသိရှိရပါတယ်အပြည့်စုံကိုတော့ထိုင်းချေဆိုင်သတင်းတောက်မဲအေးမာကပြောပြပေးပါအောင်ရှင
်ပြီးခဲ့တဲ့လကရန်ကုန်တိုင်းလဲကူးမြို့နယ်ထဲမှာပဲဖျက်ဆီးခံခဲ့ရတဲ့သမီးကလေးကျေးရွာပါဝင်ရွာပေါင်း9ရွာလောက်ဟာနှစ်ပေါင်းများစွာကတည်းကအတိတကျတည်ရှိနေတဲ့ကျေးရွာတွေဖြစ်ပေမဲ့စစ်တပ်ကသူတို့မြေတွေကိုသိမ်းယူပြီးတဲ့နောက်ပိုင်းမှာဖယ်ရှားခံခဲ့ရတာပါပြီးခဲ့တဲ့လ၄ရက်နေ့ကစပြီးဖြက်စီးခံရတဲ့ကျေးရွာတွေကဒုက္ခတွေဟာနီးစပ်ရာဘုံကြီးကျောင်းနဲ့လမ်းဘေးကဝါးပင်နေကြမှာပဲနေထိုင်နေရတယ်ဆိုပြီးဒုက္ခတွေကိုအကူအညီပေးနေသူတွေကဆိုပါတယ်။အိုးအိမ်တွေဖြက်စီးခံရတဲ့ရန်ကုန်တိုင်းလဲကူးမြို့နယ်ထဲမှာရှိတဲ့အင်မတိရွာကဒုက္ခတွေဟာအင်မတိရွာကကမထန်းဘုံကြီးကျောင်းမှာပဲခိုးလုံနေရကနေဒီအပိုင်းတွင်းမှာပဲဘုံကြီးကျောင်းကိုလာရောက်ဖြက်စီးသွားခဲ့ကြောင်းအင်မတိရွာကဆရာတော်ဦးစန္ဒီမာကမိန့်ပါတယ်။
တဲ့နဲ့ခဲရမီးရောက်တတ်ကဘူကြီးကောင်းစော်သေးအချက်ကြီးတင်နှန်းကြောင့်ဘူကြီးထွန်းထွန်းဝင်းနေတယ်သူအပေါင်းမှာ19ဦးကဦးစင်းတို့ဒီကြောင်းပေါ်တက်လာတယ်တက်လာတဲ့ခါကျတော့ဦးစင်းကစကားကြီးတို့တန်ကားနေကဆရာတော်ဦးစင်းကိုမိန့်ကားတယ်ခင်ဗျားတို့သူ့ရဲ့ခွင့်ပြုချက်ယူရမယ်လို့ပြောတယ်လို့ဒီရကျေးတန်ကားနေကကလေးကိုဂရုမစိုက်ဘူးရတယ်ဆိုတော့သူတို့အတိုင်ကြီးကိုဓာတ်ရီနဲ့ပုတ်လို့ကြောင်းကိုတွန်းလှဲလိုက်တယ်ခမရယ်အားလုံးကြောင်းကိုသူကအရေးကြီးရသွားတာငါနဲ့တရက်လွတ်လို့ရတဲ့ဟာမှန်များမတွေ့ကြဘူးလေအကုန်လုံးအောက်ပြားရောင်ပြားသူပြားဆိုတော့ဦးသိန်းကျောင်းကလေးပင်လေတော်မိုးအဲ့ဆရာကပါပဲပြင်ပြင်ကင်းပေါ့ဦးသိန်းအာဒီမိုးရင်းရမှအုံးလင်းလောက်တာဆိုတော့သူက၁၈သိန်းဘိုးလောက်စောက်ထားတာပါခမကြီးရဲ့အခုမှတကားတကားမကြီးစုဆက်ပြီးတော့ပထမဦးစုပဲစုထားတာရေဆက်တော့မချသေးဘူးဒီတပေါင်းလာကျော်လောက်မှချမယ်ဆိုလောက်ထားတာအဲ့လိုပြားသွားတဲ့ခါကျသူကအဲ့ခေါင်းဘိုးပေါ့သူတို့ဖဏတ်တွေနဲ့အုံတက်တာခေါင်းဘိုးကအဲ့အပြားသွားတဲ့အကြောင်းဖဏတ်နဲ့တက်ပြီးတော့မှအကုန်လုံးဓာတ်ရင်လိုက်ပြီးတော့ခုတ်လိုက်ရတယ်ခမကြီးကိုတည်ဦးလေဘာမှတုံးလို့မရတော့ဘူး။ယောက်ျားသားတွေအကုန်လုံးလာရတဲ့ဒုက္ခတွေအကုန်လုံးဆုပြီးတော့ခင်ဗျားတို့မနေ့ကမငင်းငင်းဘူးလေဆိုပြီးတော့ဦးစင်းတို့ကိုနှင်လိုက်တော့ဦးစင်းတို့ကအဲ့ကြောင်းနဲ့အခုဈေးပါလုံးကြော်ကြော်လောက်ဝေးတဲ့အဲလက်ကြိုက်ဒုက္ခတွေစကားအနည်းပေါ့အဲ့နာကဝတ်တော်လေးကမှအခုလက်ရှိခဏမိခိုနေရတယ်ခမကြီး
။အခုဆိုရင်လမ်းဘေးမှာနေထိုင်နေရတဲ့ဒုက္ခတွေဟာထောင်ကနန်းလောက်ရှိနေပြီဖြစ်တယ်လို့ကျူးကျော်ဖြစ်သတ်မှတ်ခံထားရသူတွေကတော့သိင်္ဂနက်လောက်မှာရှိနေတယ်ဆိုပြီးဒုက္ခတွေတွေကိုအကူအညီပေးနေတဲ့မြန်မာလူမှုဘဝဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကဗိုလ်ကြီးဟောင်းနေမျိုးစဉ်ကဆိုပါတယ
်လဲဆိုတော့၄00000အထက်တော်ရှိနေပြီအခုဖြစ်ပြီးအန်ရလို့ဖြစ်တယ်လို့လမ်းကြီးမှာလေလွတ်ပြီးတော့နေရတယ်မိသားစုလိုက်တယ် နေရတော့တော့ရှိနေပြီလားဖြစ်တယ်လို့ပေါ့ရေဆောင်လေးတွေ၄၀တိုင်လေးတိုင်ထူပြီးတော့နေကြတော့ဆိုလိုတာပေါ့နော်ကျူးကျော်ဆူပြီးတော့ခြေချရောက်နေတဲ့လူကအဲ့ဒီလိုင်းလာမှတွေအနည်းဆုံး၂ပေါင်းသုံးပေါင်းတော့ရှိနိုင်တယ်ခင်ဗျာဒီတော့လိုင်းလာဟိုဘက်ရှူလင်းမှာသမှုဇုံတို့ဒီကြားထဲရနေနေနေကြတယ်ပေါ့နော်ဖြစ်တယ်လို့တူတူနေနေကြလူဆိုတင်းကနောင်းကိုမကောက်ရှိနိုင်ခင်ဗျာကျူးကျော်တွေက
လဲခုမြို့နယ်တွေကဖြက်စီးခံခဲ့ရတဲ့ရွာတွေကလူတွေကတော့ဒုက္ခသည်တွေအဖြစ်နေထိုင်နေရပြီးအင်ပတိရွာဘက်မှာတော့အိုးအိမ်တွေဖျက်ဆီးခံရပြီးပြောင်းရွှေ့နေရတဲ့အတွက်စိတ်ကျန်းမာရေးချုပ်ရင်းသားသူတွေလည်းရှိတယ်ဆိုပြီးရွာသားတို့ကပြောပါတယ်
။ဖျက်ခံတာလက်ကျရဲ့အင်ပတိရဲ့အုပ်ဖို့ရွာရဲ့ဆောင်းလုံးမြောင်အမီးလေးရဲ့ထောက်ကလေးရဲ့အဲ့ရွာတွေကအခုတော့အတူတူဖျက်ခံတာပဲလေ။အဲ့ဒီနေ့ကျွန်တော်တို့အဲ့အင်ပတိကြီးရွာကောင်လေးတစ်ကောင်ကအောင်းနောက်ပိုင်းဆိုင်ရာနည်းနည်းညံသွားတဲ့အခါကျတော့သူဒီပိုင်းလိုဖြစ်နေလို့ကတော့ကျွန်တော်အခုစိတ်ကျမ်းမာချင်းဝပြန်လာတာပါခင်ဗျာလမ်းမှာပဲရှိပါအဲတော့တိတ်ပြီးတော့အလာရီလာရီကြီးရကြီးရအချို့လိုဖြစ်နေညမအိတ်အောင်မအဲ့တော့အခုဒီမနက်မှစိတ်ကျမ်းမာချင်းဝမပူပါဘူ
းအခုလိုမျိုးကျူးကျော်နေထိုင်သူတွေနဲ့မြေယာမဲ့ဖြစ်နေရတဲ့လူလူတွေနဲ့ပတ်သက်လို့ဖေဖော်ဝါရီလ၁ရက်နေ့မှာပြောကြားခဲ့တဲ့နိုင်ငံတော်သမ္မတရဲ့ရေဒီယိုမိတ်ခွန်းထဲမှာတော့အစိုးရအနေနဲ့မြေယာမဲ့အိမ်ဆောင်စုတွေကိုစီရင်ပြုစုပြီးသက်ဆိုင်ရာမြို့နယ်ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့အညီနေရာချထားပေးဖို့တိုင်းဒေသကြီးပြည်내အစိုးရတွေနဲ့ပူးပေါင်းစီမံဆောင်ရွက်နေတယ်ဆိုပြီးပြောကြားခဲ့သလိုဥပဒေမဲ့တရားမဝင်ကျူးကျော်ဝင်ရောက်အခြေချမှုတွေကိုလည်းအသေးအချာစီစစ်ကင်တွယ်သွားမှာဖြစ်ကြောင်းတွေကိုပြောခဲ့တာပါလက်ရှိမှာတော့ကျူးကျော်တွေအဖြစ်နေထိုင်နေတယ်ဆိုပြီးဖယ်ရှားခိုင်းမှုတွေကလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့မှာကြုံတွေ့နေရဆဲဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်နောက်2နာရီကြာမှထုတ်လွှင့်မယ့်အစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါအောင်ရှင်
ယူကရိန်းနိုင်ငံပြည်ပခါနဲ့ပတ်သက်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တနားကြဖုန်းနဲ့ဆွေးနွေးပြောဆိုခဲ့ကြတာမှာနှစ်ဖက်အခြေခံသဘောတူညီမှုမရှိသလောက်ဖြစ်ခဲ့ပါတယ်။ဒီမနေ့ကဖုန်းနဲ့ဆက်သွယ်ပြောဆိုမှုအတွင်သမ္မတအိုဘားမားကခရိုင်းမီးယားကျွန်းဆွယ်ဒေသမှာရုရှားတပ်ဖွဲ့တွေတည်ရှိနေတာဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်တဲ့အကြောင်းမစ္စတာပူတင်ကိုပြောဆိုခဲ့တယ်လို့အင်ဂျီရောကပြောပါတယ်။ဒီနေ့ရုရှားအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာတော့မစ္စတာပူတင်ကအနောက်နိုင်ငံတွေကြောထောက်နောက်ခံပေးထားတဲ့ယူကရိန်းအစိုးရကောင်းဆောင်တွေဟာတရားမဝင်ဘူးလို့ပြောဆိုလိုက်ပါတယ်။ဒီတော့တွင်မှာပဲဒီဒေသနာဆန္ဒခံယူပွဲကရတဲ့ရလတ်နဲ့ယူကရိန်းရဲ့ခရိုင်းမီးယားဒေသရုရှားနိုင်ငံနဲ့ပေါင်းမယ်ဆိုတာကိုရင်းချေးတိုးတက်နေတဲ့ကမ္ဘာမှာဘယ်သူမှလက်ခံနိုင်မှာမဟုတ်ဘူးလို့ယူကရိန်းဝန်ကြီးချုပ်ကပြောကြားခဲ့ပြီးတော့သူ့ရဲ့ကြားပြတ်အစိုးရအနေနဲ့ခရိုင်းမီးယားလွှတ်တော်ရဲ့လိုရက်ကိုကန့်ကွက်ခဲ့ပါတယ်ရှင်။တခါထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအစိုးရစန့်ကျင်ဆန္ဒပြသူတွေရဲ့အဓိကစခန်းချဆန္ဒပြရာနေရာအနီးမှာဒီပြီးခဲ့တဲ့ညပိုင်းကဖြစ်ခဲ့တဲ့တိကျဖြစ်ရတဲ့ခုအတွင်းလူနှစ်ဦးထိခိုက်ဒဏ်ရာတနက်နဲ့ပြစ်ဒဏ်ခံရပြီးတော့ထိခိုက်ဒဏ်ရာတွေရခဲ့ကြတယ်လို့ထိုင်းစစ်ဘက်ဆိုင်ရာအရာရှိတွေကပြောပါတယ်ပြည်သူ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကော်မတီအဖွဲ့ဝင်တွေဆန္ဒပြနေကြတဲ့လုံဖီနီပန်းချံအနီးမှာဖြစ်ခဲ့တဲ့တချို့ကြားခဲ့ရပြီးတဲ့နောက်အမျိုးသားတအူးနဲ့အမျိုးသမီးတအူးဒဏ်ရာတွေရခဲ့ကြတာဖြစ်တဲ့အကြောင်း R1 အရေးပေါ်ဌာနကဒီကနေ့မနက်ပိုင်းမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်မလေးရှားနိုင်ငံရဲ့အတိုက်ခံကောင်းဆောင်အန်နဝါအီဘရာဟင်အပေါ်လိန်တူချင်းဆက်ဆံတဲ့အမှုအတွေ2012ခုနှစ်ကတရားသေးလွှတ်ပေးထားတဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံးကပြန်လည်ပြင်ဆင်စီရင်ချက်ချခဲ့ပါတယ်။2008ခုနှစ်ကမစ္စတာအန်နဝါဟာသူ့ရဲ့လက်ထောက်အမျိုးသားနဲ့လိန်ဆက်ဆံခဲ့မှုအတွေ့အပြစ်ရှိတယ်လို့အယူခံတရားရုံးကဒီနေ့တောက်ကြနေ့မှာဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်
။ကျေးဇူးပါမက်ခင်ဖြူထွေးရေဒီညအစီအစဉ်ထုတ်လွှင့်ရမှုကတော့မက်နန္ဒာချမ်းပါရှင်။အင်ဂျင်နီယာကတော့ကာတစ်ပိုင်နမ်ဖြစ်ပါတယ်။VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16 kHz 1953ည line to meter 19 kHz 1555 line to meter 25 kHz 11965တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.